ကြီးမားဆုံးပြည်နှင်တန်ပြီးဆုံးခြင်းအပိုင်းနှင့်အဘယ်ကြောင့်ဘုရားသခင်ဟာသူ့ရဲ့သားတော်ယေရှုကိုလဝါကားလိုက်မှာအသေးခံခြင်းကိုအခွင့်ပေးခဲ့ပြီးသေခြင်းမှတဖန်ပြန်လည်ရှင်ပြန်ခွင့်ပေးခဲ့တာလေဘုရားသခင်ကလူတွေအားလုံးကိုထာဝရအပြည့်စင်ခြင်းခံရမဲ့ငရဲမိအိမ်မှလွတ်မြောက်စေမဲ့နိလန်းကိုပြင်ဆင်ပေးခဲ့ခြင်းဖြစ်ပါတယ်ငရဲမိအိမ်မှာအပြစ်ဒဏ်ခံရခြင်းဟာဘုရားသခင်နဲ့ထာဝရဝေးကွာခြင်းဖြစ်ပါတယ်ဘုရားသခင်ဤမျက်မှောက်တော်ကနေထာဝရပိတ်ဆို့ဝေးကွာနှင်ထုတ်ခံရခြင်းသည်အကြီးမားဆုံးပြည်နှံတန်ဖြစ်ပါတယ်ရှေးကနဦးလူသားအလုံးဟာဘုရားသခင်ထံကနေနှင်ထုတ်ခံခဲ့ရပါတယ်ကဘာဦးလူသားအစဖြစ်တဲ့အာဒံနဲ့ဧဝကဘုရားသခင်ရဲ့စကားကိုနားမကထောင်ခဲ့ခြင်းကြောင့်အပြစ်တရားတွေကိုကြားရောက်ခဲ့ကြပါတယ်ဘုရားသခင်ကထိုအရာကိုမလုပ်ရ။သင်လုပ်ခဲ့လျင်အပြစ်ဒဏ်ခံရမည်အကြောင်းအတိအကျနားလည်အောင်ပြောပြထားပေမဲ့သူတို့နှစ်ဦးဟာဘုရားမလုပ်စီခြင်းတဲ့အရာကိုလုပ်ဆောင်ခဲ့ပါတယ်။သူတို့နှစ်ဦးရဲ့ပထမဆုံးအိမ်ဖြစ်တဲ့ဘုရားသခင်ရဲ့နိုင်ငံတော်ကနေမောင်းထုတ်ခြင်းကိုခံခဲ့ရပါတယ်။ထိုအချိန်မှစ၍သူတို့ရဲ့ဆွေစဉ်မျိုးဆက်ဖြစ်တဲ့လူသားအားလုံးဟာသင်နဲ့ကျွန်ုပ်အပါဝင်ဘုရားသခင်ရဲ့နိုင်ငံတော်အပြင်ဘက်မှာမွေးဖွားလာပြီးဘုရားသခင်နဲ့ဝေးကွာတော်ကဘာကြီးမှာနေထိုင်ခဲ့ကြပါတယ်။အာဒံနဲ့ဧဝရဲ့နားမထောင်ခြင်းအပြစ်ဟာအပြစ်အားလုံးရဲ့မူလအစဖြစ်ခဲ့ပါတယ်။ဘုရားသခင်ရဲ့နိုင်ငံတော်နဲ့ဝေးကွာနေတော်လူတွေရဲ့နှလုံးသားထဲမှာငြိမ်သက်ခြင်းဆိုတာဘယ်တော့မှမရှိတော့ပါဘူး။ဒီကမ္ဘာလောကကြီးမှာစစ်ပွဲတွေဖြစ်ကြတယ်။ဒုက္ခဆင်းရဲတွေ့ကြုံခြင်း၊မုန်းတိခြင်း၊လောဘလွန်ကျူးခြင်းစသဖြင့်ဒုစရိုက်ပေါင်းစုံနဲ့ညင်ညူနေပါတယ်။ဒါပေမဲ့ဘုရားသခင်ရဲ့နိုင်ငံတော်မှာတော့ပျော်ရွှင်ခြင်း၊ဝမ်းမြောက်ခြင်း၊ငြိမ်သက်ခြင်း၊နံခံခြင်းတွေအပြည့်အဝရှိပါတယ်။အပြစ်တရားကဝမ်းနည်းမှုနဲ့ပူဆွေးတော်ကဖြစ်စေပါတယ်။ယေရှုကိုယ်တိုင်ထိုဝမ်းနည်းမှုနဲ့ပူဆွေးတော်ကကိုတွေ့ကြုံခံစားခဲ့ပြီးပါပြီ။သို့တော်လည်းယေရှုဟာသူ့ကိုယုံကြည်လက်ခံတော်သူတိုင်းအတွက်အပြစ်တရားကြောင့်ခံစားရမယ့်အကျိုးဆက်အလုံးကိုပြောင်းလဲပစ်ခဲ့ပါတယ်။ကောင်းကင်နိုင်ငံမှာသူနဲ့အတူထာဝရအိမ်တော်ဤအာမခံချက်ယုံကြည်စိတ်ချမှုရရှိဖို့ရန်လူတွေအလုံးအတွက်လမ်းပြပို့ဆောင်ပေးခဲ့ပါတယ်။ထို့အပြင်လူသားအလုံးဘုရားသခင်ထံမှပီနင်တံပေးခံရခြင်း၊နင်ထုတ်ခံရခြင်းအမှုရအားလုံးကိုလည်းပြီးဆုံးစေခဲ့ပါတယ်။ယေရှုကြောင့်သာလျှင်ဘုရားသခင်ကကျွန်တော်တို့နေထိုင်ရန်အတွက်အိမ်တွေကိုလည်းပြင်ဆင်ပေးထားပါတယ်။ထိုကောင်းကင်နိုင်ငံမှာရန်လိုခြင်း၊မုန်းတိခြင်း၊ဝမ်းနည်းခြင်း၊ဖျားနာခြင်း၊လောဘလူကျင်ခြင်းတွေဆိုတာမရှိတော့ပါဘူး။ထိုနိုင်ငံမှာဘုရားသခင်နဲ့အတူပျော်ရွှင်ခြင်း၊ဝမ်းမြောက်ခြင်း၊ငြိမ်သက်ခြင်းတွေနဲ့ထာဝရနေထိုင်သွားရမှာဖြစ်ပါတယ်။တဖန်သောယေရှုကသင်တို့စိတ်နှလုံးပူပန်ခြင်းမရှိစေနှင့်ဘုရားသခင်ကိုယုံကြည်ကြလော။ငါကိုလည်းယုံကြည်ကြလော။ငါအဖ၏အိမ်တော်၌နေစရာအခန်းများရှိ၏။သို့မဟုတ်လင်မဟုတ်ကြောင်းကိုသင်တို့အားငါမပြောဘဲမနေ။သင်တို့နေစရာအရက်ကိုပြင်ဆင်ခြင်းကငါသွားရ၏။ငါသည်သွား၍သင်တို့နေစရာအရက်ကိုပြင်ဆင်ပြီးမှတဖန်ပြန်လာ၍ငါရှိရာအရက်၌သင်တို့ကိုရှိစေခြင်းကငါထံတို့သိမ်းဆဲမည်။ငါသည်အဘယ်ရက်သို့သွားသည်ကို၎င်းလမ်းခီးကို၎င်းသင်တို့သိကြ၏ဟုမိန့်တော်မူ၏။သောမကလည်းသခင်ကိုရောသည်အဘယ်ရက်သို့သွားတော်မူသည်ကိုကျွန်ုပ်တို့မသိသည်ဖြစ်၍လမ်းခီးကိုအဘယ်သို့သိနိုင်ပါမည်နည်းဟုရှောက်လျင်ယေရှုကငါသည်လမ်းခီးဖြစ်၏။တမန်တော်လည်းဖြစ်၏။အသက်လည်းဖြစ်၏။ငါကိုအမိမပြုတ်လျင်အဘယ်သူမျှခမဲတော်ထံသို့မရောက်ရ။ဘုရားသခင်ကကျွန်ုပ်တို့ရဲ့ဝမ်းနဲ့ကြည်ကွဲခြင်းနာကျင်ခြင်းတွေထဲကနေလွမြောက်စီနိုင်တဲ့အာမခံချက်စိတ်ချမှုနဲ့မျောလင်းချက်တွေကိုပေးနေပါတယ်။ထို့ကြောင့်အိုးမဲ့အိမ်မဲ့ဘဝသို့မဟုတ်ဘုရားသခင်နဲ့ဝေးကွာခြင်းဆိုတာကျွန်ုပ်တို့ဘဝမှာမရှိတော့ပါဘူး။ဘုရားသခင်ကသူ့ရဲ့အိမ်တော်မှာသူနဲ့အတူထာဝရနေနိုင်ဖို့ရန်အကျွန်ုပ်အတွက်အကောင်းဆုံးနိလန်းကိုပြင်ဆင်လှုပ်ဆောင်ပေးခဲ့ပါတယ်။ထို့မျောလင်းချက်နဲ့ယုံကြည်စိတ်ချမှုဟာယခုလက်ရှိကျွန်ုပ်တို့နေခံစားနေရတဲ့ဝမ်းနဲ့ကြည်ကွဲခြင်းတွေထက်အစပါများစွာကြီးမားပါတယ်။ကျွန်ုပ်တို့အသက်တာမှာအထီးကျန်ဆန်ခြင်း၊ကြောက်ရွံ့ခြင်း၊လုံခြုံမှုမရှိခြင်း၊စိုးရိမ်ခြင်း၊စိတ်ချောက်ချခြင်း၊တရားမျှတမှုမရှိတာတွေရင်ဆိုင်ကြုံတွေ့တဲ့အခါမှာသခင်ယေရှုဟာကျွန်ုပ်တို့ရဲ့စစ်မှန်တော်မျှော်လင့်ခြင်းနဲ့အားပေးနှိမ့်သိမ့်ခြင်းကိုပေးနိုင်တော်သူဖြစ်ပါတယ်။ယေရှုဟာ ပါရာရေးလူမှုရေးနိုင်ငံရေးချိုးနှင်ခံရတဲ့ဒုက္ခတွေကိုသူ့ရဲ့ငြိမ်းချမ်းသောနိုင်ငံတော်စီကနေကြိုဆိုနေပါတယ်။ယေရှုဟာမနေ့ယနေ့နောင်ကာလမပြောင်းမလဲတည်ရှိနေပါတယ်။ကျွန်တော်တို့ရဲ့ယုံကြည်ခြင်းအရာမှလည်းပျော်ရွှင်ခြင်းနဲ့ငြိမ်သက်ခြင်းကိုဖြစ်ဆွတ်ပေးပါတယ်။ကျွန်တော်တို့ရဲ့နှလုံးသားမှာစစ်ပွဲတွေကြောင့်ခံစားနေရတဲ့ကြောက်ရွံ့ခြင်းတွေ၊လုံခြုံမှုမရှိခြင်းတွေကိုပယ်ရှားပေးပြီးမျောလင့်ခြင်းနဲ့ပျော်ရွှင်ခြင်းတွေကိုပေးခဲ့ပါတယ်။ငြိမ်သက်ခြင်းကိုသင်တို့နိုင်ငံထားခဲ့၏။ငါ၏ငြိမ်သက်ခြင်းကိုသင်တို့အားငါပေး၏။လောကီသားတို့အားပေးတဲ့ကဲ့သို့ငါပေးသည်မဟုတ်။သင်တို့စိတ်နှလုံးပူပန်ခြင်း၊စိုးရိမ်သုံးလုံးခြင်းမရှိစေနှင့်။ယေရှုခရစ်တော်ကိုကျွန်တို့ယုံကြည်လက်ခံသောအခါမှာကျွန်တို့ရဲ့စိုးရိမ်ပူပန်မှုတွေကိုပယ်ရှားပေးပြီးကျွန်တို့ရဲ့နှလုံးသားကိုအေးချမ်းစေတဲ့ငြိမ်သက်ခြင်းကိုပေးတော်မူပါတယ်။ခရစ်တော်ပေးတဲ့ငြိမ်သက်ခြင်းဟာလောကကြီးမှာလူတွေပြောနေကြတဲ့ငြိမ်သက်ခြင်းမျိုးနဲ့အလွန်အမတန်မှကွာခြားပါတယ်။လူသားတွေပြောနေကြတဲ့ငြိမ်သက်ခြင်းသို့မဟုတ်ငြိမ်ချမ်းခြင်းဆိုတာစစ်ပွဲတွေကိုရပ်နားခြင်း၊ရန်ပွဲတွေကိုရပ်တက်ခြင်းကိုဆိုလိုပါတယ်။ခရစ်တော်ပေးတဲ့ငြိမ်သက်ခြင်းဟာဖျားသခင်တရားစီရင်ခြင်းကိုကြောက်စရာမလိုတော့ပါဘူး။ကျွန်တော်တို့ဤအပြစ်အလုံးကိုခွင့်လွှတ်ပေးပြီးတဲ့အတွက်ကြောင့်ဘုရားသခင်နဲ့အတူငြိမ်းချမ်းစွာနေထိုင်ရမှာဖြစ်ပါတယ်။ကျွန်တော်တို့ဟာယေရှုကိုယုံကြည်လက်ခံတယ်လို့ပြောသောအခါမှာကျွန်တော်တို့ပြစ်မှားခဲ့သောအပြစ်များအလုံးနောင်နာရပြီးထိုအပြစ်များကိုခွင့်လွှတ်ပေးပါရန်တောင်းဆိုရမှာဖြစ်ပါတယ်။ထို့တို့ဝင်ချတောင်းပန်ပြီးမှသာလျှင်တန်ရှင်သောဝိညာဉ်တော်ဟာကျွန်တို့အထက်မှဝင်ရောက်နေရာယူပြီးကျွန်တို့အထက်မှအသက်ရှင်နေရမှာနေထိုင်မှာဖြစ်ပါတယ်။ကျွန်တို့ဟာဝိညာဉ်ခွာရှိလာပြီးအဘယ်အရာလှုပ်ဆောင်ဖို့ရန်မှန်ကန်တယ်မမှန်ကန်ဘူးဆိုတာသိနိုင်တဲ့ဉာဏ်ပညာခွန်အားကိုလည်းတောင်းရမှာဖြစ်ပါတယ်။ယေရှုဤလောကသို့တပံကြွလာသောအခါလူတွေအားလုံးကိုတရားစီရင်မှာဖြစ်ပါတယ်။ဘုရားသခင်ရဲ့တရားမြတ်မှုဟာမကောင်းမှုညဉ့်ညူးမှုအရာအားလုံးကိုအောင်မြင်နိုင်မှာဖြစ်ပါတယ်။မကောင်းမှုဒုစရိုက်လုပ်ရက်တွေကိုတရားစီရင်ပြီးတော့အပြစ်ရှိတဲ့သူတွေကိုမိမိအပြစ်အတိုင်းတရားစီရင်သွားမှာဖြစ်ပါတယ်။မတရားဖိနှိပ်ချုပ်ချယ်မှုခံနေရတဲ့သူတွေကိုတရားမျှတမှုကိုပေးပြီးဖိနှိပ်ချုပ်ချယ်ညှဉ်းပန်းနှိပ်စက်သူတွေကိုတော့အပြစ်ပေးသွားမှာဖြစ်ပါတယ်။လူတွေကိုအမြဲတမ်းနာကျင်အောင်လုပ်တဲ့သူတွေဟာဘုရားသခင်ရဲ့တရားစီရင်ခြင်းကိုဧကအမှန်ရင်ဆိုင်ရမှာဖြစ်ပါတယ်။ယေရှုကလည်းပြောပါတယ်။ဒီကမ္ဘာလောကကြီးရဲ့အပြစ်ကသူ့ကိုမယုံကြည်တဲ့အပြစ်ဖြစ်ပါတယ်။ယေရှုခရစ်တော်ကိုမယုံကြည်တဲ့သူတိုင်းဟာအပြစ်စီရင်ခြင်းကိုခံရမှာဖြစ်ပါတယ်။ခရစ်တော်ကိုယုံကြည်လက်ခံသောသူတိုင်းဟာအပြစ်စီရင်ခြင်းမှကင်းလွတ်ပြီးခရစ်တော်နဲ့အတူကောင်းကင်နိုင်ငံမှာထာဝရအသက်ရှင်နိုင်ရန်အာမခံချက်ရှိပါတယ်။ယေရှုကိုသိခြင်းကနေရှင်ပြထမြောက်စေခြင်းအပြင်လူသားအားလုံးကိုဘုရားသခင်တတ်သိပြခဲ့ပြီးပါပြီ။ထိုယေရှုအားဖြင့်တရားမျှတစွာကမ္ဘာကြီးကိုတရားစီရင်မဲ့နေရက်ကိုတတ်မှတ်ထားပြီးတဲ့အတွက်မိမိနေရာဒေသအသီးသီးမှာရှိတဲ့လူတွေအားလုံးနောင်နာရဖို့ရန်အတွက်ဘုရားသခင်ဟာနှုတ်ကပတ်တော်အဖြစ်ပြောနေပါတယ်။ကျွန်တို့အားလုံးတည်ကြတဲ့အတိုင်းဒီကမ္ဘာလောကကြီးပြတ်ကွယ်သွားပြီးဘုရားသခင်ရဲ့နိုင်ငံတော်တည်ထောင်လာမှာဖြစ်ပါတယ်။ခရစ်တော်ရဲ့နောက်လိုက်တွေဟာခရစ်တော်နဲ့အတူထာဝရအသက်ရှင်ရမှာဖြစ်ပါတယ်။ချစ်မိတ်ဆွေကောင်းသောသတင်းတွေတည်ယူလာနိုင်ဖို့ရန်အတွက်ဘုရားသခင်ကယေရှုကိုဘလို့ပုံစံဆိုးရွားမှုတွေခက်ခဲမှုတွေကိုကြုံတွေ့စေခဲ့တယ်လဲဆိုတာသင်မြင်တွေ့နားလည်နိုင်မယ်လို့ယုံကြည်ပါတယ်။ယေရှုဟာမိမိလူမျိုးတွေရဲ့အထင်မြင်သိမှုငြင်းပယ်မှုတွေကြောင့်မိမိမျိုးမြို့ရွာကနေထွက်ပြေးခဲ့ရပါတယ်။နောက်ဆုံးမှာသူ့ရဲ့နောက်လိုက်အချစ်ဆုံးတပည့်တော်တယောက်ရဲ့တစ္ဆာဖောက်မှုကိုတွေ့ကြုံရင်ဆိုင်ခဲ့ရခြင်းတွေဟာဘုရားသခင်အပေါ်တစ္ဆာရှိခဲ့မှုကိုပြသခဲ့ခြင်းဖြစ်ပါတယ်ယေရှုဟာအသေးသက်ခံဖို့ရန်အတွက်မတရားတဲ့သူတွေအကျဉ်းနာမဲ့တဲ့သူတွေရက်ဆက်တန်းကျုပ်တဲ့သူတွေရဲ့လက်ထက်မှာအနံခံရခြင်းဟာဘုရားသခင်ကအသက်ရှင်စေတဲ့အခွင့်အာဏာကိုပေးပိုင်နိုင်တဲ့သူဖြစ်ကြောင်းဖော်ပြလိုခြင်းဖြစ်ပါတယ်ထို့အခွင့်အာဏာအဖြစ်တနည်းနည်းမှာစိုးရိမ်မှုတွေအားလုံးတရားမျှတမှုကိုယူဆောင်သွားမှာဖြစ်ပါတယ်စာရမဏေဤရွယ်ချက်မှာဆိုးရုံမှုနဲ့တည်ခြင်းတရားဖြစ်ပေမဲ့ဘုရားသခင်ရဲ့ဤရွယ်ချက်မှာခရစ်တော်၏ရှင်ပြန်ထမြောက်ခြင်းအပြင်အသက်ရှင်ခြင်းကိုပေးရန်ဖြစ်ပါတယ်။ထို့ကြောင့်ကျွန်တို့သည်ယုံကြည်စိတ်ချမှုနှင့်ငြိမ်သက်ခြင်းကိုယခုလက်ရှိအချိန်မှစ၍ရရှိခံစားနိုင်ကြပါတယ်။တခါတရံကြီးမားသောဆိုးရုံမှုကိုခံစားတွေ့ကြုံရပေမဲ့ဘုရားသခင်ကကျွန်တို့ရဲ့အနာဂတ်အတွက်မျှော်လင့်ချက်များစွာပေးထားပါတယ်။ကျွန်တို့ဟာဘုရားသခင်ကို အမြဲတမ်းခုံလုံကိုးစားမယ်ဆိုရင်ဘုရားသခင်ကအရာအားလုံးကိုအကောင်းဆုံးလုပ်ဆောင်ပေးနိုင်ပါတယ်။ဘယ်အရာနဲ့မှတားဆီးလို့မရနိုင်တဲ့တိကျတဲ့အိမ်အပြန်လန်းကိုယေရှုခရစ်အားဖြင့်လူသားအတိုင်းတည်ခွင့်ရခဲ့ပါတယ်။ခရစ်တော်ဟာငါသည်လမ်းကြီးဖြစ်၏၊တမန်တော်လည်းဖြစ်၏၊အသက်လည်းဖြစ်၏လို့ပြောခဲ့ဒီမှာမှန်ကန်ကြောင်းကိုတွေ့ရှိရပါတယ်။ကျမ်းစာထဲမှာဘုရားသခင်နဲ့ဝေးကွာသွားတဲ့သူတွေကိုဘုရားသခင်ကစိုးစိုးဝါးဝါးအခြေအနေတွေနဲ့တွေ့ကြုံပြောင်းလဲစေပြီးသူ့ကိုပြန်လဲတတိယအောင်မေ့ဖို့ရန်အတွက်လှုပ်ဆောင်ခဲ့ခြင်းဖြစ်တာကိုလည်းနားလည်ရပါတယ်။အခက်အခဲမျိုးစုံဖြတ်တန်းခြင်းအပြင်လူတွေကိုကျမ်းမာခြင်းမျောလင့်ခြင်းအသက်ရှင်ခြင်းအခွင့်ကိုသူပေးနိုင်ခဲ့ပါတယ်။ယုံကြည်ခြင်းရှိမှသာလျှင်ဘုရားသခင်ကိုကိုးစားခြင်းဆုတောင်းခြင်းဖြင့်ကျွန်ုပ်တို့ရဲ့အခက်အခဲပြဿနာတွေကိုကူညီဖြေရှင်းပေးဖို့ရန်တောင်းလျှောက်နိုင်ပါတယ်။ယေရှုဆုတောင်းတဲ့အခါခါတိုင်းလည်းဘုရားသခင်ကနားညောင်းပေးခဲ့သလိုကျွန်ုပ်တို့ဤဆုတောင်းတဲ့အခါခါတိုင်းလဲဘုရားသခင်နားညောင်းပေးမှဖြစ်ပါတယ်။ယခုနေ့ရက်ဟာသင်နဲ့ကျွန်ုပ်အတွက်ကယ်တင်ခြင်းနေ့ရက်ဖြစ်ပါတယ်။ယေရှုဟာသေခြင်းတရားကိုအောင်မြင်ခဲ့တဲ့အတွက်ကြောင့်ဘယ်အရာမှဘုရားသခင်နဲ့ကျွန်ုပ်တို့ကိုမခွဲခွာနိုင်တော့ပါဘူး။ခရစ်တော်ရဲ့နာမတော်ကိုယုံကြည်လက်ခံတော်သူအလုံးကိုဘုရားသခင်ရဲ့နိုင်ငံတော်ကောင်းကင်နိုင်ငံတော်ဖြစ်တဲ့အိမ်ကနေကြိုဆိုနေမှဖြစ်ပါတယ်။မိတ်ဆွေခရစ်တော်ယုံကြည်လက်ခံမှာခေါ်ဖိတ်တဲ့လက်ခံတဲ့အခါမှာသူဟာသင်ရဲ့နှလုံးသားထဲမှာငြိမ်သက်ခြင်းကိုပေးပါလိမ့်မယ်။ပြီးတော့ဒီကဘာကြီးပေါ်မှာတွေးကြုံရင်ဆိုင်ရတဲ့အခက်အခဲပြဿနာတွေကိုလည်းအောင်မြင်ကျော်လွှားနိုင်တဲ့ခွန်အားကိုပေးပါလိမ့်မယ်။ယနေ့သင်ယေရှုကိုယုံကြည်လက်ခံရင်ခရစ်တော်ပေးတဲ့ငြိမ်သက်ခြင်းကိုရရှိပြီးဘုရားသခင်ရဲ့အစီအစဉ်အားလုံးကိုနားလည်သဘောပေါက်နိုင်တဲ့အခွင့်ကိုလည်းပေးမှဖြစ်ပါတယ်။ခရစ်တော်ပေးတဲ့ညီသက်ချင်းကိုသင်နဲ့ကျွန်ုပ်ရယူနိုင်ပါတယ်။သင်ဘလို့အခက်ခဲမျိုးနဲ့တွေးကြုံနေပါစေကြော်လွားနိုင်မှာဖြစ်ပါတယ်။ထို့အရှင်သခင်ကိုဆုတောင်းပါ။သင်ဘဝအသက်တာထဲဝင်ရောက်လာဖို့ရန်ဖိတ်ခေါ်ပါ။သင်ရဲ့အပြစ်တွေကိုခွင့်လွှတ်ဖို့ရန်ဝင်ချပါ။သင်အပြစ်တွေအားလုံးပေးဆက်ပြီးကြောင်းသင်နားလည်လာမှာဖြစ်ပါတယ်။ယေရှုပေးတဲ့ညီသက်ချင်းအားဖြင့်သင်ဤစိတ်နှလုံးကိုကွဲကဆောင်မဖို့ရန်တောင်းဆိုပါခရစ်တော်ပေးတဲ့ညီသက်ချင်းကိုဒီလောကကြီးမှာတင့်ကိုဘသူမှမပေးနိုင်ပါဘူးမေရှိယအရှင်ယေရှုတပါးတည်တာလင်တင့်ကိုအပြစ်တရားမှကယ်တင်နိုင်တော်သူယခုအချိန်မှစ၍ထာဝရကာလတိုင်အောင်တင့်ကိုကွဲကဆောက်ရှောက်ပေးနိုင်တော်ဖရာဖြစ်ပါတယ်ထိုသခင်ကိုယုံကြည်လက်ခံတော်သာသမီအယောက်စီတိုင်းပေါ်ဘုရားသခင်ထံမှဝမ်းမြောက်ခြင်းညီသက်ခြင်းကောင်းကြီးမင်္ဂလာအဖျားဖျားခံစားရပါစေ။